Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းတနေ့တာအတွက်မောပန်းပြေကြပါရဲ့လားခင်ဗျာ VOA American သားရဲ့2016ခုနှစ်ဇွန်လ20ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ Washington DC မြို့တော်ကနေလိုင်းလွှင့်မီတာ16.25ရုကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြှွှေးပါအာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့မနက်ပိုင်းကဘုံးပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့40လောက်ဒဏ်ရာရခဲ့ပါတယ်။ဒီကကမ္ဘာတဝန်းဒုက္ခသည်ရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်အထိရှိခဲ့ပြီးတော့ဒါဆိုရင်2014ခုနှစ်ကထက်6သန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာအမင်းကြီးယုံကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အထူးပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာပြည်ရောက်နေတဲ့လူအခွင့်အရေးအထူးကိုယ်စားလှယ် Miss ရန်ဟီလီဒေါင်ဆန်းစုကြည်နဲ့ဘာတွေဆွေးနွေးဖြစ်ပါသလဲ
။မစ်ရန်ဟီလီကမြန်မာနဲ့ပတ်သက်ပြီးတော့အများအားသူကသဘောတည်းရေးနေတယ်အကြံပြုချက်တွေရှိနေတယ်။ဆိုတော့ဒီအကြံပြုချက်တွေပေါ်ပေါ်အဓိကအခြေခံပြီးတော့ဆွေးနွေးတော့ပါတယ
်။နိုင်ငံရေးဝန်ကြီးဌာနညွှန်ချုပ်ဦးကျော်စေကရှင်းပြသွားတာပါ။သတင်းတွေအပြီးမှာတင်ဆက်ပါမယ်။ဒီအကြောင်းနဲ့အတူဒီကနေ့ကြားရောက်တဲ့ဒုက္ခသည်များနေ့မှာမြန်မာဒုက္ခသည်တွေရဲ့မျှော်လင့်ချက်ကဘာတွေလဲ။မွန်ပြည်နယ်ကအငင်းပွားဝယ်ရာအိမ်နောင်စုစီးရင်ထုတ်ပြန်မှုအခြေအနေယူရို2016ဘောလုံးနောက်ဆုံးပွဲစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်းနဲ့ကိုအောင်တို့ကအစီအစဉ်ခံပါမယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့ဒီတနင်္လာနေ့မနက်ပိုင်းကပုံပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရရခဲ့ကြပါတယ်ကဘူးမျိုးတော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံးခွဲသမားကမီနီဘတ်စ်ကားတစ်စီးရှိရာကိုလမ်းလျှောက်လာပြီးတော့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်14ယောက်သေဆုံးပြီး10ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနကပြောပါရယ်တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာပါရယ်သေဆုံးသူတွေထဲမှာတော့ကဘူးမျိုးကနိုင်ငံခြားကုမ္ပဏီတစ်ခုမှအလုပ်လုပ်နေကြတဲ့နီပေါ်နိုင်ငံသားလုံခြုံရေးအဆောင်တချို့ပါပါရယ်ဒီဘတ်စ်ကားပေါ်မှာလိုက်ပါသွားတဲ့နောက်ထပ်နီပေါ်နိုင်ငံသား9ဦးဟာလည်းတခြားအာဖဂန်နိုင်ငံသား4ဦးနဲ့အတူထိခိုက်ဒဏ်ရာရခဲ့တာပါဒီတိုက်ခိုက်မှုအပြင်နိုင်ပိုင်းအတွင်းမှာပဲဒီမြို့ရဲ့နောက်ထပ်နေရာတစ်ခုမှာလက်နက်ကင်သဘုံတွေကလမ်းဘေးထောင်ပုံခွဲတိုက်ခိုက်တာကြောင့်ဒေသဆိုင်ရာကောင်စီဝင်တဦးနဲ့ဒီသူ့ရဲ့တပ်တော်ဆောင်နှစ်ဦးတို့ထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒါဟာအချမ်းဖက်ချင်းကြောက်တဲ့လုပ်ရက်တွေဖြစ်တဲ့အကြောင်းအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာအဗ်ဒူလာကပြစ်တင်ရှုံချပါတယ်။နိုင်ငံအရှေ့မြောက်ပိုင်းဘာဒါခရှန်ခရိုင်မှာတော့လူအများဒီအသွာလာရှုပ်ထွေးနေတဲ့အချိန်ဈေးတစ်ခုအတွင်းမှာဖောက်ခွဲတိုက်ခိုက်ခံရတာမှာလူ10ယောက်ထက်မနည်းသေဆုံးပြီးတော့30ကျော်ဒဏ်ရာရခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါရရှင်
။အီရန်နိုင်ငံတဟီရန်မြို့တော်နဲ့တခြားဒေသတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မဲ့အကြီးမားဆုံးကြံစည်မှုကြီးတစ်ခုကိုအီရန်ထောက်လှမ်းရေးအရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့အကြောင်းဒီကနေ့ပဲနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်။လာမယ့်ရက်တွေအတွင်းထက်ဖီရီအကြမ်းဖက်အုပ်စုရဲ့ဇက်တိုက်ဘုံဖောက်ခွဲတိုက်ခိုက်သွားမဲ့အစီအစဉ်ကိုတားဆီးလိုက်နိုင်ကြောင်းထောက်လှမ်းရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပါတယ်။အစ္စလာမ်စံကျင်ရေးတက်ဖီရီအုပ်စုအနေနဲ့ဒီလာမယ့်ရက်တွေအတွင်းနိုင်ငံအနှံ့နေရာတော်များများမှာဘုံခွဲတက်ခဲ့သွားဖို့စီစဉ်ထားခဲ့ပြီးအခုအခါမှာအဲ့ဒီအကြမ်းဖက်သမားတွေကိုဖမ်းဆီးထိန်းသိမ်းထားနိုင်ကြောင်းနဲ့နောက်ဒီဘုံတွေဖောက်ခွဲပစ္စည်းတွေကိုလည်းသိမ်းဆည်းရမိတယ်လို့အမျိုးသားလုံခြုံရေးကောင်စီအထွေထွေအလီရှမ်ခန်နီကပြောပါရယ်ဒီတက်ခဲ့မှုအစီအစဉ်နဲ့ပတ်သက်လို့တန်လျာရှိသူအများပြားကိုအခုအခါမှာဖမ်းဆီးထားပြီးစုံစမ်းစစ်ဆေးနေတယ်လို့လည်းနိုင်ငံပိုင်ရုပ်မြင့်သံကြားကကြေညာပါရယ်မွတ်စလင်တွေရဲ့ရမဒန်ဥပုပ်ကာလအပြီးအားလည်းရက်တွေမှာအချိန်ကြိုက်တိုက်ခိုက်ဖို့စီစဉ်ထားတာလို့လဲရှန်ကန်နီကပြောပါရခင်ဗျာ
ကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်စစ်အခြေစိုက်စခန်းတွေနဲ့ရက်သားတွေကိုအကြမ်းဖက်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့တောင်ကိုရီးယားထောင်လိုင်းရေးဌာနကသတိပေးခဲ့ပြီးတဲ့နောက်အာရစစ်သွေးကြွအဖွဲ့တွေလှုပ်ဆောင်လာနိုင်ပွဲရှိတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုကြိုတင်ဟန်တာနိုင်ဖို့အစိုးရကလုံခြုံရေးကိုတိုးမြှင့်ချထားပါတယ်IS အဖွဲ့ကသူတို့ပြစ်မှတ်ထားတိုက်ခိုက်နိုင်ွယ်ရှိတဲ့နေရာရဲ့စည်ရင်းကိုထုတ်ပြန်တာမှာနိုင်ငံပေါင်း22နိုင်ငံမှာရှိတဲ့အမေရိကန်နဲ့မြောက်အတလန်တိတ်စာချုပ်အဖွဲ့နေတိုးတို့ပိုင်းနဲ့လေတက်အခြေစိုက်စခန်း88ခုနဲ့အတူသူတို့နဲ့ဆက်ဆက်နေတဲ့ရေးပါတဲ့လူပုဂ္ဂိုလ်တချို့လည်းပါဝင်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံတော်ထောင်လိုင်းရေးဌာနကတနင်္ဂနွေနေ့မှာပြောဆိုခဲ့တာပါ IS တွေရဲ့ပြစ်မှတ်ထားစည်ရင်းထဲမှာပါတဲ့စစ်အခြေစိုက်စခန်း၄ခုကတောင်ကိုရီးယားနိုင်ငံမှာရှိနေတာပါအိုဆန်းဂျီယိုဂီကွန်ဆန်းနဲ့မြောက်ဂျီယိုလာခရိုင်တွေမှာရှိတဲ့အမေရိကန်လေတက်စခန်းတွေရဲ့တရှိရနေရအသေးစိတ်နဲ့ satellite ဂျိုရူကနေရယူထားတဲ့ပုံရိပ်တွေကို Google မြေပုံကနေတဆင့်ယူပြီးတော့ IS အဖွဲ့ရဲ့စီးနဲ့မှာဖော်ပြထားတဲ့အကြောင်းတောင်ကိုရီးယားထောင်လိုင်းရေးဌာနကပြောဆိုခဲ့တာပါအခုလိုအစံဖက်အဖွဲ့တွေတိုက်ခိုက်လာနိုင်ခြေရှိတာနဲ့ပတ်သက်လို့တောင်ကိုရီးယားစုရအနေနဲ့အမေရိကန်စစ်ဘက်အရာရှိတွေနဲ့ထောင်လိုင်းရေးအချက်အလက်တွေကိုမျှဝေဖလှယ်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များအဖွဲ့အကြီးအကဲကဒီကနေ့ပြောဆိုခဲ့ပါရရှင်
ဗြိတိန်ကွန်ဆာဗေးတစ်ပါတီဥက္ကဋ္ဌဟောင်းဟာဘရီဂစ်စ်လို့ခေါ်တဲ့ဒီဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံပြန်ထွက်ရေးလှုပ်ရှားမှုကနေနှုတ်ထွက်လိုက်ပါတယ်။ဒီလှုပ်ရှားမှုဟာအမုန်းတရားနဲ့လူမျိုးကြားကြောင်းရင်းမှုအပေါ်မှာအခြေခံနေလို့ဆက်ဆွဲမှုတွေထွက်ပေါ်လာပြီးအခုလိုနှုတ်ထွက်လိုက်တာပါ။လာမယ့်ကြာသပတေးနေ့မှာဗြိတိန်နိုင်ငံအနေနဲ့ဥရောပကနေနှုတ်ထွက်ရေးနဲ့ပတ်သက်ပြီးတော့ထောက်ခံသူတွေအသုံးပြုတဲ့ပိုစတာသစ်ကြောင့်သူအခုလိုနှုတ်ထွက်ဖို့ဆုံးဖြတ်တာဖြစ်တယ်လို့ဒီကနေ့အစောပိုင်းကသတင်းတောက်တွေကိုစယီဒါဝါစီကပြောကြားခဲ့ပါတယ်ပါကစ္စတန်နိုင်ငံကရွှေပြောင်းအခြေချနေထိုင်သူမိသားစုကပောက်ဖွားခဲ့တဲ့ဝါစီဟာဗြိတိန်အစိုးရအဖွဲ့အတွင်ဝင်ကြီးအဆင့်နေရာမှာတာဝန်ထမ်းဆောင်သူပထမဆုံးမွတ်စလင်အမျိုးသမီးဖြစ်ပါတယ်ဆလိုဗေးနီးယားနယ်စပ်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့ပုံမှန်မှာ breaking point လို့စာရေးထိုးထားတဲ့ poster ကို EU အဖွဲ့ဝင်အဖြစ်ကဗြိတိန်နိုင်ငံနှုတ်ထွက်ရေးဦးဆောင်လို့ရှားနေတဲ့ Nigel Farage ကဒီလွန်ခဲ့တဲ့သတင်းပတ်တွေအတွင်စတင်အသုံးပြုခဲ့တာပါဒီ poster နဲ့ပတ်သက်လို့ဝေဖန်မှုအများပြားထွက်ပေါ်နေခဲ့တာပါအကျိုးကောက်ခံရယူတဲ့စစ်တမ်းတွေအရဥရောပသမဂ္ဂ28နိုင်ငံကနေဗြိတိန်နိုင်ငံနှုတ်ထွက်ဖို့ထောက်ခံသူနဲ့ကန့်ကွက်သူအရေအတွက်တိတ်မခွာကြားပဲရှိနေခဲ့ပြီးတဲ့နောက်ဝါစီကအခုလိုနှုတ်ထွက်ဖို့ဒီဆုံးဖြတ်ခဲ့တာပါရွှေပြောင်းဝင်ရောက်သူတွေအရေးကူညီဆောင်ရွက်နေတဲ့ဗြိတိန်လွှတ်တော်အမတ်ဂျိုးကော့ခ်စ်လှုပ်ကြံတက်ပြတ်ခံရပြီးရပိုင်အတွက်မှာအခုလိုသူဆုံးဖြတ်ချက်ပြောင်းလဲခဲ့တာလည်းဖြစ်ပါရခင်ဗျာ
VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
View American တန်ကနေနောက်ဆုံးရနိုင်ငံတကာသတင်းတွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်ကမ္ဘာတဝန်းဒုက္ခသည်ရေအတွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65တန်းကျော်အထိရှိခဲ့ပြီးတော့ဒါဟာဆိုရင် 2014 ခုနှစ်ကထက်6တန်းနီးပါးတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေမှာပြောဆိုလိုက်ပါတယ်ကမ္ဘာပေါ်ကလူ113ယောက်မှာတစ်ယောက်ဟာအိုးအိမ်စွန့်ခွာနေထိုင်ရတာဒါမှမဟုတ်ဒုက္ခသည်အဖြစ်ရောက်နေရတယ်လို့ဒီကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောပါတယ်မီရဲပြည်လည်းကိုဖျက်ဆီးပြီးဥရောပမှာအခြေချနိုင်ဖို့ဒုက္ခတွေတွေကြိုးစားနေကြတာဟာအရှိအလယ်ပိုင်းအာဖရိကနဲ့တောင်အာရှဒေသတွေကပြိပက္ခတွေကိုမဖြေရှင်းမှုဆိုရင်ပြည်ထနာတွေဟာတခြားတိုင်းပြည်တွေကိုပါကူးဆက်လာနိုင်တဲ့ဆူရာကိုပြသရရောက်နေတာကြောင့်လက်တွေ့ကြကြဖြေရှင်းဖို့လိုတယ်လို့လည်းသတိပေးခဲ့ပါတယ်။ကမ္ဘာဒုက္ခတွေဥယျာဉ်ရဲ့သုံးပုံတစ်ပုံဖြစ်တဲ့လူပေါင်း 21.3 သန်းဟာစီးရီးယားအာဖဂန်နစ္စတန်တောင်ဆူဒန်နဲ့ဘူရိုဒီနိုင်ငံတွေကပြိပက္ခတွေကနေထွက်ပြေးလာကြသူတွေဖြစ်တယ်လို့လည်း UNHCR ကပြောပါတယ်။ဒုက္ခသည်ဥယျာဉ်မြင့်တက်လာတဲ့ပြဿနာကိုဖြေရှင်းရမယ့်အဓိကနည်းလမ်းဟာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေပြိပက္ခတွေကိုနိုင်ငံရေးနည်းနာအရာဖြေရှင်းဖို့ဖြစ်တယ်လို့လည်းဒီဒုက္ခသည်တွေကိုအကူအညီပေးနေတဲ့ဒုက္ခသည်များဆိုင်ရာနှိုးဝေကောင်းစီကပြောပါရရှင်
။အကြံဖက်ဝါရတုံ့ပြန်ကင်တွယ်ရေးငြိမ်းချမ်းရေးနဲ့နိုင်ငံဆက်ဆံရေးခိုင်မာအကောင်းလာစေရေးအာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံတို့ရည်ရွယ်ချိုးဖက်နေတာမှာနိုင်ငံတွေဆက်ကိုထိတိယအောင်စီမံအုပ်ချုပ်နိုင်ဖို့အရေးကြီးတဲ့အကြောင်းအာဖဂန်အစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးနေတဲ့ပါကစ္စတန်အစိုးရကထပ်မံပြောဆိုလိုက်ပါတယ်။အာဖဂန်ဒုနိုင်ငံကြားရေးဝန်ကြီးဟက်မတ်ခါလီခါဇိုင်ဦးဆောင်တဲ့အဖွဲ့ဝင်6ဦးပါအာဖဂန်ကိုယ်စားလှယ်အဖွဲ့ဟာဒီကနေ့ပါကစ္စတန်အရာရှိတွေနဲ့အတူနိုင်ငံတွေဆက်အရေးဆွေးနွေးဖို့ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့ကိုရောက်ရှိနေကြတာပါ။အသွားအလာများတဲ့နိုင်ငံတွေဆက်ထော်ကမ်အနီးမှာပါကစ္စတန်ကစစ်ကမ်းတစ်ခုတိုးချဲ့တည်ဆောက်ဖို့စီစဉ်ခဲ့တာနဲ့ပတ်သက်လို့အချင်းများရာကနေနှစ်ဖက်လူတွေထိခိုက်သေဆုံးရတဲ့အထိအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားပြီးရပိုင်းအကြမ်းမှာအခုလိုတွေ့ဆုံကြတာပါ။နေဆက်ပြဿနာတွေကိုဖြေရှင်းနိုင်ဖို့နှစ်ဖက်စလုံးကလိုလိုလားလားနဲ့ရင်းရင်းနှီးနှီးတွေ့ဆုံဆွေးနွေးကြတဲ့အကြောင်းပါကစ္စတန်နိုင်ငံကြားရေးဌာနကအစည်းအဝေးအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။နိုင်ငံကြားအိမ်နီးချင်းကောင်းစိတ်သက်နဲ့ပူးပေါင်းဆောင်ရွက်ဖို့အဆုံးပြတ်ခဲ့ကြသလိုသတင်းပတ်နောက်ပိုင်းကျင်းပမဲ့ဒေတာရင်းထေသည့်ဆွေးနွေးပွဲအပြင်မှာဒီနိုင်ငံအရာရှိတွေတီးခြားတွေ့ဆုံကြတဲ့အခါကျရင်လည်းဒီကိစ္စကိုဆက်လက်ဆွေးနွေးသွားမယ့်အကြောင်းကြေညာချက်ထဲမှာဖော်ပြထားပါတယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကောင်ကရွာသွန်းခဲ့တဲ့မုတ်တုံမှုကြောင့်ရေကြီးရေလျှံတာနဲ့မြေပြိုတဲ့ဒဏ်ခံစားနေကြတဲ့တွေကိုကူညီကယ်ဆယ်ဖို့အင်ဒိုနီးရှားအစိုးရကကြိုးပမ်းနေပါတယ်။ရေကြီးမှုနဲ့မြေပြိုမှုတွေကြောင့်ဂျာဗာကျွန်းမှာလူ90နီးပါးတေဆုံးပြီးတော့အများပြားပျောက်ဆုံးနေဆဲပါ။မိုးပြင်းထန်ရွာသွန်းတာကြောင့်အင်ဂျီထောင်နဲ့ကြီးထိခိုက်ပျက်စီးခဲ့ရပြီးဒေသခံတွေဘေးလွရာကိုရွှေ့ပြောင်းနေထိုင်ခဲ့ကြပြီးတဲ့နောက်အခုခါဒီအလဲပိုင်းဂျာဗာခရိုင်တွေကနေရာတော်များများမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေကအပျက်စီးပိုင်းဆားတွေကိုမြေတုဆက်တွေသုံးပြီးတော့ရှင်းလင်းဖယ်ရှားနေကြပါတယ်။လာမယ့်5ရက်အတွင်းကူညီကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်သွားမယ်လို့သဘာဝဘေးရန်ရဲ့ဆိုင်ရာတက်ရောက်မှုတွေကိုတတ်တရားရစေရေးအစိုးရဌာန BNPB ရဲ့ပြောခွင့်ရဆူဒိုဘိုပါဝိုမီဟိုရိုဟိုကအစောပိုင်းတုန်းကပြောဆိုထားပါတယ် လောလောဆယ်အလောင်း53လောက်ကိုရှာတွေ့ထားပြီးတော့ဆက်ဦး9ဦးကတော့ပျောက်ဆုံးနေဆက်ဖြစ်ပြီးထဏ်ရာရသူ14ဦးရှိတဲ့အကြောင်းနဲ့10ဦးကိုတော့စေယုံတင်ထားရတဲ့အကြောင်းပြောခွင့်ရကဒီနေ့အစောပိုင်းတော့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံတော်မိုးလေဝသရာသီဥတုနဲ့ဘူမိယူပဌာနကတော့လာနီညာရာသီဥတုပုံစံကြောင့်မလို့ဒီအေးအေးတန်လွန်ခဲ့တဲ့ဒဏ်ကိုပုံမှန်အဖြစ်ဇူလိုင်လအထိခန်းစားတိုက်ပေမဲ့ဒီနှစ်မှာတော့နိုဝင်ဘာလအထိခန်းစားရနိုင်ပြီးရေလွှမ်းမိုးတာလေဆင်နာမောင်းတိုက်ခတ်တာနဲ့ပင်လယ်ရေလိုင်းကြီးတာလို့သဘာဝဘေးအန္တရာယ်တွေကြုံတွေ့ရနိုင်တယ်လို့သတိပေးထားပါရရှင်
။မက္ကဆီကိုတောင်ပိုင်းဝါဟာကာပြည်နယ်ကဆရာဆရာမများတမန်ကရဲ့ဒီဆန္ဒပြမှုအတွင်းရုံရင်ဆန်ကပ်ဖြစ်ပွားတာကြောင့်လူ6ဦးသေဆုံးပြီး53ဦးဒဏ်ရာရတယ်လို့မက္ကဆီကိုအော်နာဘိုင်းနီကပြောပါရတယ်။အတ်ဆန်စီယန်နော်ရှစ်လမ်မျိုးကပညာရေးပြုပြင်ပြောင်းလဲမှုကိုစတင်တဲ့ဆန္ဒပြပွဲအတွင်းအကြမ်းဖက်စူပူလိုသူတို့ချို့ကလုံခြုံရေးရဲတွေကိုတနက်နေ့ပစ်ခတ်ခဲ့ပြီးဓာတ်စီပလင်းတွေနဲ့မီးရှို့ပြီးတော့ပစ်ပေါက်ခဲ့တယ်လို့ရဲတွေကပြောပါတယ်။အဝေးပြေးလမ်းမကိုပိတ်ဆို့ဆန္ဒပြနေတဲ့ CNTE အမျိုးသားပညာရေးဝန်ထမ်းများအဖွဲ့ဝင်ဆရာဆရာမတွေကိုရဲတွေကဖယ်ရှားဖို့ကြိုးပမ်းရာကနေတနင်္ဂနွေနေ့မှာရုံရင်ဆန်ခတ်ဖြစ်ပွားခဲ့တာပါခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဖြူတွင်နဲ့ကုအောင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာကျွန်တော်တို့တင်ဆက်နေတဲ့တပြိုင်နက်ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာနိုင်ငံကိုရောက်နေတဲ့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ်Miss Yan Healy ဟာဒီကနေ့မှာတော့နိုင်ငံသားကြီးဝန်ကြီးဒေါက်ဆန်းစုကြည်နဲ့တွေ့ဆုံပြီးလူအခွင့်ရေးဆိုင်ရာအကြံပြုချက်တွေကိုဆွေးနွေးသွားတယ်လို့နိုင်ငံသားကြီးဝန်ကြီးဌာနကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့ပါ။မနေ့ကမြန်မာနိုင်ငံကိုရောက်ရှိလာတဲ့လူအခွင့်ရေးအထူးကိုယ်စားလှယ် Miss Yan Healy ဟာခရီးစဉ်ပထမနေ့ဒီနေ့မနက်9နာရီခန့်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်နိုင်ငံသားကြီးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။လာမယ့်စက်တင်ဘာလမှာကျင်းပမယ့်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမယ့်အစီရင်ခံစာအတွက်လိုအပ်တဲ့လူအခွင့်အရေးဆိုင်ရာအခြေအနေတွေနဲ့အကြံပြုချက်တွေကိုအဓိကထားပြီးဆွေးနွေးသွားတယ်လို့နိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စီရကအခုလိုပြောပါတယ်
။မေအဟီလီယန်မနက်ပတ်သက်ပြီးတော့အများနဲ့သူကသဘောတည်းရေးနေတဲ့အကြံပြုချက်တွေရှိနေတယ်။ဆိုတော့သူ့စိတ်ထဲမှာမြန်မာနဲ့ပတ်သက်ပြီးအကြံပြုချက်တွေရှိတယ်။ဆိုတော့ဒီအကြံပြုချက်တွေပေါ်ပဲအဓိကအခြေခံပြီးတော့ဆွေးနွေးသွားပါတယ်။
မြန်မာနိုင်ငံတွင်လူအခွင့်အရေးမြင့်တင်ရေးနဲ့ကာကွယ်ရေးကိစ္စရပ်တွေဆောင်ရွက်နေမှုရခိုင်ပြည်နယ်ကိစ္စငြိမ်းချမ်းရေးလုပ်ငန်းစဉ်လူအခွင့်အရေးဆိုင်ရာဥပဒေတွေကိစ္စလွတ်လပ်စွာစုဝေးခွင့်နဲ့အသင်းအဖွဲ့များဖွဲ့စည်းခွင့်ကိစ္စစီးပွားရေးလူမှုရေးအခွင့်အရေးများဆိုင်ရာကိစ္စလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးနိုင်ရေးကိစ္စနဲ့မြန်မာနိုင်ငံအနေနဲ့ပါဝင်ဖို့ကြံရှိနေသေးတဲ့နိုင်ငံတကာလူအခွင့်အရေးဆိုင်ရာအဓိကစာချုပ်များလက်မှတ်ရေးထိုးတဲ့ကိစ္စစတဲ့အကြောင်းအရာတွေဆွေးနွေးခဲ့တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာလည်းဖော်ပြထားပါတယ်။ Miss Yan Healy အနေနဲ့ဒီခရီးစဉ်မှာလူအခွင့်အရေးဆိုင်ရာအခြေအနေတွေတိုးတက်လာဖို့မြန်မာအစိုးရနဲ့ရောပြည်သူလူထုနဲ့ပါအနီးကပ်တွေ့ဆုံသွားဖို့ရှိတယ်လို့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။12ရက်ကြာမြင့်မဲ့ Miss Yan Healy ရဲ့စရုထကြိမ်မြောက်မြန်မာခရီးစဉ်မှာရခိုင်ပြည်နယ်၊ကချင်ပြည်နယ်၊ရှမ်းပြည်နယ်တွေကိုလည်းတွားရောက်လည်လာမှာဖြစ်ပါတယ်။ဒါ့အပြင်အမျိုးသားပြည်လည်တင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC လူအခွင့်ရေးကော်မရှင်စာနယ်ဇင်းကောင်စီစတဲ့အဖွဲ့အစည်းတွေအပြင်အရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံသွားဖို့ရှိပါတယ်ရှင်။
ယူရိုသတင်းတော့မတ်တင်ကြီးလေးပါခင်ဗျာယူရို2016နောက်ဆုံးပွဲစဉ်အခြေအနေနဲ့မွန်ပြည်နယ်ဘက်ကအိမ်အောင်စုစီးရင်အခြေအနေတွေကိုမတင်ဆက်ခင်အခုတော့ဒုက္ခတဲ့အရေးကိုကြည့်အောင်ပါမြန်မာနိုင်ငံမှာဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့တဲ့လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးလာကြပြီးအိမ်နီးချင်းထိုင်းနိုင်ငံမှာခိုးလုံနေကြရတဲ့ဒုက္ခတဲ့ပြဿနာကိုမြန်မာအစိုးရတဲ့လက်ထက်မှာအမြန်ဆုံးဖြေရှင်းပေးဖို့ဒုက္ခသည်တွေကမျှော်လင့်နေကြပါတယ်အထူးသဖြင့်ကတော့အရတားအစိုးရရဲ့အစင်းမြင့်တာဝန်ယူထားတဲ့ဒေါက်တာဆန်းစုကြည်ရဲ့ဒီသတင်းပတ်တဲ့ထိုင်းနိုင်ငံခီးစဉ်မှာဒုက္ခသည်တွေရဲ့အနာဂတ်ရေးဆွေးနွေးနိုင်ဖို့ကိုလည်းမျှော်လင့်နေကြတာပါဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာထိုင်းမြန်မာနယ်စပ်ဒုက္ခသည်တွေရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီး VOA မြန်မာပိုင်းသတင်းတော့မအေးမာကစူးစီးတင်ဆက်တာပါလေ
မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အရက်သားအစိုးရတည်တက်လာပြီးတဲ့နောက်ထိုင်းနိုင်ငံနယ်စပ်ဒေသမှာနှစ်ပေါင်းများစွာခိုလုံနေကြရတဲ့ဒုက္ခသည်တွေအရေးဖြေရှင်းနိုင်ဖို့မျှော်လင့်ချက်တွေထွက်ပေါ်လာတာပါကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ဒုက္ခသည်စခန်းကတာဝန်ရှိသူတွေကြားမှာလဲပြီးခဲ့တဲ့သတင်းပတ်တွေထဲမှာတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တဲ့အကြောင်း ုံပြန်ဒုက္ခတဲ့စခန်းကဒုက္ခတဲ့တူကပြောပြပါတယ
်အဲ UN အစ်စရာခုလ9နေရထွက်လာမယ့်9နေရဇန်နဝါရီလရဲ့ကျွန်တော်တို့ကပြန်မဲ့အစီအစဉ်ကတင်ထားပြီးသားအဲ့တော့ဟို UN အစ်စရာမှာအရင်ဆုံးဇန်နဝါရီလမှာတင်ထားတဲ့လူတွေကိုအခုကဒုတိယအစီအစဉ်ထဲမှာခေါ်ယူမေးမြန်းတက်ဆုံးမေးမြန်းရင်းဖြစ်တာ UN အစ်စရာကအချက်3ချက်ထားတယ်တစ်ချက်ကကိုယ့်အသာကိုပြန်တဲ့အစီအစဉ်ဒုတိယချက်က UN အစ်စရာက UN အစ်စရာနဲ့ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်တတိယချက်ကအလုံးရင်းနဲ့ပြန်တဲ့အစီအစဉ်အဲ့ဒါကိုကျွန်တော်တို့ကဒုတိယချက်ထဲမှာပါတယ်ဟိုမြန်မာနိုင်ငံ UN အစ်စရာကကျန်းမာရေးပညာရေး education နဲ့ပတ်သက်တဲ့စာရွက်စာတမ်းဘဝလုံခြုံမှုအာမခံရရှိရေးပြန်လည်ထူထောင်ရေးအဲ့ဒါဖြစ်ရတဲ့ကြောင်းဟိုကျွန်တော်ကပြောတာအိမ်သေးပါလို့ပြောတော့အိမ်သေးဖို့အတွက်အစီအစဉ်မရှိဘူးလေအဲ့ဒီစီမရှိရင်ကျွန်တော်မပြန်ဘူးလို့ကျွန်တော်အဲ့လိုပြောလိုက်တာ
။ခိုင်းမြမနေဆက်ဒေတာကဒုက္ခတဲ့စခန်းကိုဖို့မှာတော့မြန်မာနိုင်ငံကလူနည်းစုတိုင်းရင်းသားအများစုအပါအဝင်ဒုက္ခတဲ့တသိန်းခွဲလောက်ခိုလုံနေကြတာဖြစ်ပြီးအဲ့ဒီထဲကတချို့ကတော့တတိယနိုင်ငံတွေမှာအခြေချနေထိုင်နိုင်ဖို့အတွက်စောင့်ဆိုင်းနေကြကြပေမဲ့လည်းနှစ်တည်နဲ့ချီပြီးကြာမြင့်လာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်နေကြတာပါ။ဒုက္ခတဲ့စခန်းတွေမှာနှစ်နဲ့ချီနေထိုင်နေကြရတဲ့အတွက်သားသမီးတွေရဲ့ပညာရေးတပိုင်းတစဖြစ်နေရတဲ့အခြေအနေမျိုးတွေနဲ့လည်းကြုံနေရပါတယ်။မြန်မာနိုင်ငံမှာအရက်သားအစိုးရတက်လာပြီးတဲ့နောက်အခြေအနေတွေတည်ငြိမ်စပြုလာနေပြီဖြစ်တဲ့အတွက်နေရရင်ပြန်လိုသူတွေလည်းရှိနေပေမဲ့လည်းပြန်လည်ထူထောင်ရေးအတွက်စိတ်မအေးရတဲ့အတွက်တွန့်ဆုတ်နေကြရတာပါ။ဒီအတွက်လည်းဒုက္ခတွေဒီအနာဂတ်အတွက်အာမခံရှိမဲ့အခြေအနေတစ်ရက်ဖန်တီးပေးစေခြင်းနဲ့ဆိုပြီးခင်ဒုက္ခတွေတူကအခုလိုပြောပါတယ
်။အခုရရှိတဲ့ဒုက္ခတွေအများစုအတွက်အနာဂတ်ဆိုတဲ့ဟာကလုံးကြတာလုံးဝမရှိခင်ဖြစ်နေတယ်။အဲ့ဒီကြောင့်မလို့ပေါ့နော်။ဒီအစိုးရတက်ပြောင်းလဲလာတဲ့အပေါ်မှာဒုက္ခတွေတော့အခြေအနေတရရက်ဘယ်လိုမျိုးပုံစံဖြစ်လာမလဲဆိုတာကိုအကောင်းဆုံးနဲ့အမြန်ဆုံးအဖြေရှာပေးဖို့အတွက်လိုအပ်တယ်လို့ထင်တယ်။အခုဒီဒုက္ခတွေရဲ့ဘဝကဒုက္ခတွေဒုက္ခတွေစခန်းတွေထဲမှာနှစ်ပေါင်းများစွာရင်းနှီးထားပြီးဖြစ်တဲ့အတွက်ကြောင့်မလို့သူတို့ရဲ့အတွက်ပေါ့နော်အနာဂတ်ကိုတစ်ခုခုဖန်တီးပေးဖို့အကောင်းဆုံးအမြန်ဆုံးဖန်တီးပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့ပြောချင်တယ်။ဒီမှာပြန်ပြန်လို့ရှိရင်ဘယ်လိုစီစဉ်ပေးမလဲဘယ်လိုဆောင်ရွက်ပေးမလဲဆိုတာမျိုးကို UNHCR ကလည်းမပြောဘူး၊ Time ဆိုရတာလည်းမပြောဘူး။အဲ့ဒီအတွက်ကြောင့်ဒီမှာပြန်မှုအတွက်ဆိုတာကဒုက္ခတွေဒီမှာပြန်ပြီးရင်ဘယ်လိုအခြေချနေထိုင်မလဲဆိုတဲ့ဟာကအနာဂတ်ကိုဘယ်လိုမှပုံဖော်ယူလို့မရဘူးခင်ဗျာ
။မြန်မာဆိုရရဲ့အစ်မြင့်ခေါင်းဆောင်တူဦးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကတော့ကြာသပတေးနေ့မှာစတင်မဲ့၃ရက်ကြာထိုင်းနိုင်ငံခီးစဉ်အတွင်းဒုက္ခတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားတာပါဒီအတွက်လည်းဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ကဒုက္ခတွေအရေးဖြည့်ရှင်းပေးနိုင်မဲ့လမ်းစာတစ်ခုအဖြစ်လည်းမျှော်လင့်နေကြပါတယ
်ဒေါအောင်ဆန်းစုကြည်ကဒီချမ်းပြန်ဒုက္ခတွေစကောင်းလာမယ်လို့ကြားထားတယ်အဲ့ဒီအတွက်မှာဒုက္ခတွေအများကြီးကတော့ဒီဒေါအောင်ဆန်းစုကြည်ရဲ့ခီးစဉ်ပေါ်မှာအများကြီးကတော့အကုန်လုံးကမျှော်လင့်နေကြတယ်သူတို့ကလာကတော့ဘယ်လိုတရင်ကောင်းတစ်ခုခုကြားရမလဲဆိုတာကိုမျှော်လင့်နေကြတယ်ခင်ဗျာ
ဒုက္ခတွေဘက်ကတော့ကုလသမဂ္ဂကဒုက္ခတွေပေါ်ချမှတ်ထားတဲ့စံချိန်စံညွန်းနေတဲ့အညီနေရရင်ကိုပြန်လို့တယ်ဆိုပြီးပြောဆိုနေကြပါတယ်။ဒုက္ခတွေရဲ့ကိစ္စဟာတိုင်းရင်းသားလက်နက်ကိုင်တွေနေဆက်ရေးရမှာတာဝန်ယူနေတဲ့ဝန်ကြီးဌာနတွေနဲ့လည်းသက်ဆိုင်နေတာမို့အစိုးရတဲ့အနေနဲ့ပြည်တွင်းညံ့ညံ့ရေးကိုဖော်ဆောင်ပြီးပြည်လျောင်ညှိနှိုင်းဆောင်ရွက်ပြီးမှသာအဆင်ပြေနိုင်မယ်ဆိုပြီးဒုက္ခတွေကယူဆနေကြပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ပြီးခဲ့တဲ့နှစ်နိုဝင်ဘာလရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်မှာပြည်တွင်းညံ့ညံ့ရေးကိုလည်းအဓိကထားလှုပ်ဆောင်မယ်လို့ပြောဆိုထားပြီးတိုင်းရင်းသားလက်နက်ကိုင်တွေနဲ့လည်းဆွေးနွေးမှုတချို့စတင်နေပြီဖြစ်ပါတယ်ရှင
်တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားညံ့ချမ်းရေးအတွက်ခြေလှမ်းစနေချိန်မှာပြည်သူတွေကြားမှာရောညံ့ချမ်းစွာအတူလက်တွဲနေထိုင်ရေးအတွက်အဆင်သင့်ဖြစ်နေပါပြီလားတိုင်းရင်းသားလူမျိုးပေါင်းများစွာအတူရှင်တွဲနေထိုင်တဲ့မြန်မာပြည်သူတွေအကြားမတူညီတဲ့ယဉ်ကျေးမှုဒလိထုံးစံကိုးကွယ်ယုံကြည်မှုတို့ကိုအပြန်အလှန်လေးစားလိုက်နာပြီးဟန်ချက်ညီညီနေထိုင်နိုင်ကြဖို့ဘာတွေပြုပြင်ထိန်းကြီးဖို့လိုနေသေးတယ်လဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတိုင်းရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါတိုင်းရိုက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လည်းကိုဆွေးနွေးခြင်းတော်ကိုစာနယ်ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါမယ
်မနက်ဖြန်အင်္ဂါည VOA တိုက်ရိုက်လေလံအစီအစဉ်မှာတော်တော်ရှင်တွေပါဝင်ဆွေးနွေးလို့ရဲဆိုရင်တော့ VOA ရုံးချုပ်တယ်လီဖုန်းကိုပဲဖြစ်ဖြစ်ကျွန်တော်တို့ VOA မြန်မာပိုင်း Facebook စာမျက်နှာမှာပဲဖြစ်ဖြစ် VOA email ကိုပဲဖြစ်ဖြစ်မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့ထားလို့ရပါတယ်ခင်ဗျာအခုတော့ဝန်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ မွန်ပြည်နယ်အစိုးရရဲ့ရက်တရစီမံချက်အရရွှေပြောင်းအလို့သမားတွေကိုအိမ်အောင်စုစည်းရင်ထုတ်ပေးမဲ့ကိစ္စကိုမွန်အမျိုးသားပါတီကကန့်ကွက်လိုက်ပါတယ်။ဒါဟာပြည်နယ်အတွင်းတိုင်းသားလူမျိုးတွေတရှိမှုလူဦးရေအချိုးအစားပြောင်းလဲသွားစေမယ်ဆိုတာကြောင့်မွန်အမျိုးသားပါတီဘက်ကကန့်ကွက်ခဲ့တာပါ။ VOA သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။မွန်ပြည်နယ်အစိုးရရဲ့ရက်တရစီမံချက်ထဲမှာပါရှိနေတဲ့ရွှေပြောင်းနေထိုင်သူတွေကိုအိမ်အောင်စုစည်းရင်ထုတ်ပေးမဲ့ကိစ္စကိုမွန်နိုင်ငံရေးပါတီတခုဖြစ်တဲ့မွန်မျိုးသားပါတီကနေကန့်ကွက်တယ်လို့ပါတီရဲ့သွဲဖက်သွင်းမှုတစ်နိုင်စိုးမြင့်ကပြောပါတယ်
။ကူရရတရားစီမံကိန်းဆိုပြီးတော့ဒီနေ့ကြောင်းရွှေလူသမားတွေကိုဒီလိုအကောင့်တွေပေါ်တာဒါရတရားစီမံကိန်းအောင်မြင်မှုတစ်ခုတည်းကိုတွေ့တွေ့ပြီးတော့ရှင်းရှင်းပေါ့လေဘုံပြင်းနဲ့မှရှိတဲ့ကြောင်းရွှေလူသမားဒီလိုမျိုးထဲ့ဝင်ခြင်းအဖြစ်လူကြီးအချို့စားဘုံပြင်းနဲ့ကိုစားပြုခဲ့မှုလူမျိုးတွေရဲ့ဥည်ဟာဒါသာရောလဲလာနိုင်ပေါ့လေဒါလည်းကျွန်တော်တို့ကဒီအပိုင်းပေါ်မှာမြင်ပြီးတော့ဒီရတဲ့အလုပ်တွေကိုလက်ခွဲတာပါမွန်ပြည်နယ်ကိုမွန်မျိုးသားတွေကကိုကြမှာကိုဖန်တီးနိုင်ခွင့်ကိုပြည်နယ်ကိုအုပ်ချုပ်ပိုင်ခွင့်တွေရချင်းခွင့်ချာဒီနေရာမှာအပတ်တက်နေတဲ့ဆက်ဆက်နေလို့ပြောလို့ရပါတယ်
မွန်ပြည်နယ်သွင်းမှာလှုပ်သားလိုအပ်ချက်ရပဲခူးတိုင်းအေယာဝတီတိုင်းမန္တလေးတိုင်းမကွေးတိုင်းဒေသကအလုပ်သမားများစုဟာလေယာဉ်လုပ်ငန်းခြံလုပ်ငန်းတွေမှာအငှားလုပ်ကင်နေတဲ့လူတွေအများပြားရှိလာနေပါတယ်လက်ရှိရွှေပြောင်းလှုပ်သားရေအတွက်တိကျစွာမသိရသေးပေမဲ့မွန်ပြည်နယ်သွင်း2030ရွေးကောက်ပွဲတုန်းကမဲပေးပိုင်ခွင့်ဥယျ7သိန်းကျော်သာရှိနေပေမဲ့2015ရွေးကောက်ပွဲမှာတော့မဲပေးပိုင်ခွင့်15သိန်းကျော်အထိရှိလာခဲ့တာဟာရွှေပြောင်းလှုပ်သမားတွေ4သိန်းနီးပါးရှိလာတယ်လို့ခန့်မှန်းသားကြောင်းနိုင်စုမြင့်ကဆိုပါတယ်ရွှေပြောင်းလှုပ်သမားတွေကိုအင်တာစုစည်းရင်ထုတ်ပေးခြင်းအဖြစ်နိုင်ငံရေးရရက်ခတ်မှုတွေရှိလာမှာကိုလည်းမွန်နိုင်ငံရေးပါတီတွေကစိုးရိမ်နေကြပါတယ်မွန်ပြည်နယ်အစိုးရဖွဲ့ဝင်ဝန်ကြီးတောက်တာမင်းကြည်ဝင်းအနေနဲ့ကတော့အိမ်တန်စုစည်းရင်ထုတ်ပေးတဲ့ကိစ္စဟာမွန်ပြည်နယ်ရဲ့ရွေးကောက်ပွဲပုံရိပ်အတွက်ထိခိုက်မှုမရှိနိုင်တယ်လို့လူရည်အသိကျစည်းရင်ရရှိတဲ့အတွက်တမျိုးကောင်းမွန်တယ်လို့ဆိုပါတယ
်ကျွန်တော်နိုင်ငံမှာကြည်ဆိုင်တာနိုင်ငံတော်သူသွားလာနေထိုင်ပြီးရှိပါတယ်ဆိုတော့ဒီရွေးကောက်ပွဲပတ်သက်လို့ကျွန်တော်တို့ကစိတ်ကြည့်လို့ရပါဘူးလေသူကြောင့်ဘဝမိသားစုတရားမှာကျွန်တော်မွန်ပြည်နယ်မှာနေရတယ်ဟိုပမာဟိုမဲပြည်နယ်ဟိုမဲပြည်နယ်ကမောပါကြီးရဲ့ဒါသူ့ပေါ်မူတည်တာတော့သူ့ဘလောက်ပြောင်းနိုင်တယ်ကျေးဇူးအစီအစဉ်ဆိုင်တော့ကျွန်တော်ကကငါလူတူတင်နေတိကျလို့ပါကျွန်တော်ကကသူ့ရင်းနေနေနဲ့ဟိုမမကျွန်တော်ချင်းရရတကောက်ရပါတော့ဒီရောမှာဒီကလည်းရောက်ကြည့်ပြီးကျွန်တော်ကျေးဇူးအစီအစဉ်ဆိုရင်တော့ဒီနေ့ကျေးဇူးကျွန်တော်အစီအစဉ်ရမယ်အဲ့လိုကျွန်တော်ပြောလဲဆက်ယူကောင်းပါလေ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်းရွှေပြောင်းလုံသမားတွေကိုအိမ်တော်စုစည်းထုတ်ပေးမဲ့ကိစ္စကိုပြန်လည်သုံးသပ်ပေးဖို့မွန်တိုင်းသားအင်အားစုတွေကနေပြည်내အစိုးရကိုတောင်းဆိုခဲ့ကြပါတယ်။ဒါ့အပြင် NLD ဥဆောင်တဲ့အစိုးရအနေနဲ့ရက်တရစီမံချက်ထက်မှာအခုလိုရွှေပြောင်းလုံသမားများအိမ်တော်စုစည်းထုတ်ပေးမဲ့အစီအစဉ်မျိုးစားရွေးကောက်ပွဲမှတိုင်ခင်မူလကျွေးကြော်ထားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးလိုကိစ္စတွေကိုအဓိကအာရုံထားထက်သွင်းသင့်တယ်လို့မွန်မျိုးရပါတီရဲ့သွဲဖက်သွင်းမှုတဲ့နိုင်စိုးမြင့်ကပြောပါတယ်။မွန်မျိုးရပါတီဟာညီညွတ်တော်တိုင်းသားလူမျိုးများမဟာမိတ်ဖွဲ့ UNA အဖွဲ့ဝင်ဖြစ်တယ်လို့NLD ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့လည်းမဟာမိတ်ပါတီတစ်ခုဖြစ်ပါတယ်။2015တွင်ရွေးကောက်ပွဲမှာမွန်မျိုးသားပါတီကနေလွှတ်တော်ကိုယ်စားလှယ်နေရာ3နေရာအနိုင်ရရှိထားပါတယ်ခင်ဗျာ
။ VOA သတင်းတော်နိုင်ကွင်းရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတော့ဒီညနေခင်းအတွက်နောက်ဆုံးအဖြစ်အားကစားသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပါမယ်။ပြည်သူနိုင်ငံမှာကျင်းပနေတဲ့ Euro 2016ဘောလုံးပွဲရဲ့ဒီညပွဲစဉ်တွေမှာတော့အုပ်စုဘီကအင်္ဂလန်နဲ့ Slovakia, Russia နဲ့ Wales အသင်းတို့ကစားကြမှာပါ။အင်္ဂလန်နီးပြ Ryan Houston ကတော့ Slovakia အသင်းဟာအသင်းကောင်းတစ်သင်းဖြစ်ပြီးသတိထားရမယ့်ကစားသမားတွေအများကြီးပါတယ်လို့ပြောပါတယ်။ Wales အသင်းမှာတော့ Russia နဲ့ရင်ဆိုင်ဖို့အဆင်သင့်ပဲလို့ပြောလိုက်ပါတယ်။ဒီကနေ့ပွဲစဉ်အခြေအနေနဲ့ပွဲကြိုတင်သုံးသပ်ချက်တွေကိုတော့ကိုရန်နိုင်ကတင်ပြမှာဖြစ်ပါတယ
်။ Euro 2016ဥရောပဖလားဘောလုံးပွဲတွေကတော့အုပ်စုနောက်ဆုံးပွဲစဉ်တွေရောက်လာပါပြီ။အင်ရှင်ပြင်းထန်စစ်ပါတဲ့အုပ်စုအနောက်ဆုံးပွဲစဉ်တွေကိုတနင်္ဂနွေနေ့ကကစားခဲ့ကြတာမှာပြင်းထန်တဲ့ဆွစ်ဇာလန်တို့ဂိုးမရှိသေးကြပြီးတော့အယ်ဘေးနီးယားကရိုမေးနီးယားကိုတကူးကိုမရှိနဲ့နိုင်သွားပါတယ်။ဒါကြောင့်ပြင်းထန်က9မှတ်ဆွစ်ဇာလန်က9မှတ်နဲ့ရှုံးထွက်အဆင့်ကိုတက်သွားပါတယ်။ဒီကနေ့မှာတော့အုပ်စု B ကအင်္ဂလန်နဲ့ Slovakia, Wales နဲ့ Russia တို့တွေ့ကြမှာပါ။အင်္ဂလန်နီးပြ Ryan Houston ကတော့ Slovakia အသင်းဟာအသင်းကောင်းတစ်သင်းဖြစ်တယ်ဆိုပြီးတော့ချီးကျူးလိုက်ပါတယ်။
Absolutely, there's lots of players in the Slovakian team we need to watch out for because they're a good team and
Slovakia team မှာကျွန်တော်တို့သတိထားမယ့်သူအများကြီးဆိုတာကတော့သိကြပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကအသင်းကောင်းတစ်သင်းဖြစ်ပြီးခြေစစ်ပွဲမှာလည်းခြေစွမ်းပြနိုင်ခဲ့ပါတယ
်။အင်္ဂလန်သင်းဟာအရင်ပွဲတွေကလူစင်းတွေအတိုင်းထွက်လာဖို့ရှိတယ်ဆိုတော့သတင်းတွေထွက်နေသလိုအသင်းကောင်းဆောင် Rooney ပါဝင်6ယောက်လောက်ကိုလဲပြီးတော့အသစ်တွေနဲ့ကစားသွားဖို့ရှိတယ်ဆိုတော့သတင်းတွေလည်းထွက်နေပါတယ်။ဆိုတော့ဒီပွဲမှာအင်္ဂလန်အသင်းတွေဘယ်လိုအပြောင်းအလဲတွေလုပ်သင့်တယ်လဲဆိုတာနဲ့ပတ်သက်ပြီးအားကစားဆောင်မရှင်ကိုဇော်မျိုးတန်ကတော့
အင်္ဂလန်ကတော့လူကတော့ဒီတိုင်းပဲထွက်ဖို့များပါတယ်။ Rooney နေရာမှာတော့အစားထိုးတဲ့ပါညာလို့ပြောတယ်ပေါ့ဗျာဒါပေမဲ့လည်းကျွန်တော်ကတော့ Rooney နေရာမှာအစားထိုးမယ်လို့ရှိရင်ကိုင်းထဲမှာဥဆောင်မဲ့စကားသမားပျောက်သွားလိမ့်မယ် ့ရူနီကအတင်းကောင်းတော့အောင်သူကဒီအပြည့်ကြုံလည်းများတယ်ဆိုတော့အဲ့လိုကစားသမားမျိုးကွင်းထဲရှိနေမှလည်းကျွန်တော်ဒီဘောလုံးအတင်းတင်းကနည်းနည်းလေးဟိုတည်နေတာဟိုကျွန်တော်အမြင်ကတော့ရူနီကိုလည်းဒီတိုင်းပဲဆက်ပြီးတော့အသုံးပြုသွားဖို့များပါတယ်အဲ့ဒီမှာသင်ကသူ့ရဲ့လူပြင်းကိုအမျိုးမျိုးစမ်းသပ်ခဲ့တာပဲအခုမှဗာဒီနဲ့ဟယ်ရီကိန်းနဲ့တွဲပြီးဖြစ်တယ်ကြာအလုံးမဖြစ်ဘူးတိုင်းရပြီးတော့ဒီကစားကွက်ကဒီလူကစားရမှုကအင်္ဂလန်နဲ့အသင့်တော်လို့မလို့ဒီပုံစံကိုပဲတုံးနေရပါဘူးဆိုတော့နောက်မဲ့ပွဲမှလည်းအဲ့ဒီတိုင်းနဲ့ဆက်သုံးသွားလိမ့်မယ်လို့ကျွန်တော်အဲ့လိုပဲသတ်မှတ်ပါတယ
်အင်္ဂလန်နဲ့ Slovakia တို့သုံးညင်တွေ့ထားတာမှာအင်္ဂလန်က3ညင်စုံနိုင်ထားပါတယ်အင်္ဂလန်သင်းဟာ Slovakia ကိုနိုင်ရင်အုတ်စုဘူဆွဲမှာဖြစ်ပြီးတော့တေချာပေါက်နောက်တစ်ဆင့်တက်ဖို့အတွက်တော့အ ਨੇ စုံတေချာဖို့တော့လိုပါတယ်Wales နဲ့ Russia တို့ကတော့ Toulouse မြို့မှာကစားကြမှာဖြစ်ပြီးတော့ Russia အသင်းကိုရင်ဆိုင်ဖို့အသင့်ပဲလို့ Wales နီးပြ Chris Coleman ကပြောလိုက်ပါတယ
် This game is a game that they need to win so we'll expect
ဒီပွဲကသူတို့နိုင်ဖို့လိုပါတယ်ဒါကြောင့်ဒီပွဲကခတ်မှာပါသူတို့အင်္ဂလန်နဲ့ကစားခဲ့တယ်အဖိုးတန်တမှတ်ရခဲ့တယ်ပြီးတော့သူတို့ရောကျွန်တော်တို့ရော Slovakia နဲ့ကစားခဲ့တယ် Slovakia အသင်းကအရန်ကောင်းတဲ့အသင်းပါ
ရုရှားနီးပြလန်နစ်စလော့စကီကတော့ပရိသတ်တွေအနေနဲ့စီကန်းကြကြအားပေးဖို့ပန်ကြားလိုက်ပါတယ်ဒီနှစ်သင်းတွေ့ခဲ့တဲ့နောက်ဆုံး၃ပွဲစလုံးမှာရုရှားကနိုင်ထားပါတယ်ဒါပေမဲ့ရုရှားသင်းရဲ့နောက်ဆုံး၆ပွဲမှာတော့၂ပွဲတည်း၄ပွဲရှုံးထားပါတယ်ဆိုတော့ဒီကနေ့ပွဲစဉ်တွေအပေါ်အားစားဆောင်မရှင်ကိုဇော်မျိုးသားကဘယ်လိုသုံးသပ်ပါသလဲ
အဲဒီနေ့ပွဲကကျွန်တော်အင်္ဂလန်ဗာကီးယားကတော့ကျွန်တော်မြင်တာအင်္ဂလန်နိုင်သွားတယ်ဆိုတော့အကြောင်းလဲဆိုအဓိကတော့ဒီဗာကီးယားကကစားကောင်းတာမှတ်ပြီးစံပြန်ကနည်းနည်းအားနည်းချက်တွေရှိတယ်ဒီဘွဲကအပြည့်အဝငိုပြီးတော့အင်္ဂလန်အနိုင်ရသွားလိမ့်မယ်။ရုရှားနဲ့ဝေးကြတယ်ကျွန်တော်ဝေးရောပဲအနိုင်ရသွားလိမ့်မယ်လို့တုံ့ပြန်ချင်ပါ။ဒီကတော့ဝေးရဲ့ကစားရဲ့ဂိုးတင်းပြေးကြတာပဲပေါ့
။လက်ရှိနှစ်ပွဲကစားပြီးတဲ့အချိန်မှာတော့ဒီအုပ်စုမှာအင်္ဂလန်က၄မှတ်ဝေးလ်စ်နဲ့ဆလိုဗာကီးယားတို့က၃မှတ်စီရထားပြီးတော့ရုရှားကတမတ်ပဲရထားပါတယ်ခင်ဗျာ။
ကိုရန်နိုင်ပြောပြခဲ့တာပါကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုဒူးကနေဖမ်းယူရှုစားနေပါတယ်ညာ9နိုင်နေ10နိုင်အထိ VOA အစီအစဉ်တွေကိုလိုင်းလုံးပြတာ24 25 32 58တို့ကနေစောင့်မျှော်နားဆင်နေပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ဖြူတွေကတင်ပြပါမယ်
အာဖဂန်နစ္စတန်နိုင်ငံမှာဒီကနေ့မနက်ပိုင်းတုန်းကဘုံးပေါက်ကွဲမှုတချို့ဖြစ်ခဲ့တာမှာလူ24ယောက်ထက်မနည်းသေဆုံးပြီးတော့နောက်ထပ်40လောက်ဒဏ်ရာရခဲ့ပါတယ်။ကပူးမြို့တော်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတစ်ခုမှာတော့အသေးခံဘုံးကွဲသမားကမီနီဘတ်ကားတစ်စီးရှိရာကိုရှောက်လာပြီးတော့ပေါက်ခွဲတိုက်ခိုက်ခဲ့တာကြောင့်24ယောက်သေဆုံးပြီး6ယောက်ဒဏ်ရာရခဲ့တဲ့အကြောင်းအာဖဂန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။တာလီဘန်အဖွဲ့ကတော့ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ချက်ချင်းပဲကြေညာပါတယ်ရှင်။အီရန်နိုင်ငံတီရန်မျိုးတော်နဲ့တခြားဒေသတွေကိုပစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်မဲ့အကြီးမားဆုံးကျန်စီမှုကြီးတစ်ခုကိုအီရန်ထောင်လိုက်အရာရှိတွေကဖော်ထုတ်နိုင်ခဲ့တဲ့အကြောင်းဒီကနေ့ပဲဒီနိုင်ငံပိုင်သတင်းဌာန IRNA ကပြောဆိုလိုက်ပါတယ်လာမယ့်ရက်တွေအတွင်း Takfiri အကြမ်းဖက်အုပ်စုရဲ့ဇက်တိုက်ပုံခွဲတိုက်ခိုက်သွားမဲ့အစီအစဉ်တွေကိုတားဆီးလိုက်နိုင်တဲ့အကြောင်းအီရန်ထောင်လိုက်ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါရှင်ကမ္ဘာတဝန်းဒုက္ခသည်အရေးအထွက်ဟာပြီးခဲ့တဲ့2015ခုနှစ်မှာ65သန်းကျော်အထိရှိခဲ့ပြီးတော့ဒါဟာဆိုရင်2014ခုနှစ်ကထက်6သန်းဒီပါတိုးလာတာဖြစ်တဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကဒီနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာပြောဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူ113ယောက်မှာတစ်ယောက်ဟာအိုးအိမ်ဆွန့်ခွာနေထိုင်ကြရတာဒါမှမဟုတ်ရင်လည်းဒုက္ခသည်ဘဝကိုရောက်နေကြရတယ်လို့ဒီကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကပြောဆိုလိုက်ပါတယ်ရှင်။တောင်ကိုရီးယားကျွန်းဆွယ်မှာရှိတဲ့အမေရိကန်စစ်ခြေစိုက်စခန်းတွေနဲ့ဒီအရက်သားတွေကိုအကြမ်းဖက်အဖွဲ့တွေကပြစ်မှတ်ထားတိုက်ခိုက်လာနိုင်တယ်လို့ဒီကိုရီးယားထောင်လိုင်းရေးဌာနကသတိပေးခဲ့ပြီးတဲ့နောက်မှာတော့တိုင်းပြည်အတွင်းမှာလုံခြုံရေးကိုတိုးမြှင့်ချထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမက်ကင်ဖြူတွေပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ16 19 25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်သူပဲကျေးဇူးပါ။နောက်ထပ်2နာရီကြာမှာကျွန်တော်တို့တခါပြန်ဆုံရအောင်လားခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.